အခုတော့တောတာရှင်နေဆောင်မြော်နေကြတဲ့အင်္ဂါညဒိုင်းလီလိုက်စီစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုဇော်ဝင်းလိုင်းနဲ့အတူထောက်လုပ်သူကိုရနိုင်တို့တင်ဆက်ပေးမယ်အင်္ဂါညဒိုင်းလီလိုက်စီစဉ်နားဆင်ကြရအောင်ပါရှင်။
Mingala Wakna, Pio Daily Line Sisinga Chosovale, Shile Long Democracy Yero Bonji Ha Kuso in Netonze P Rabi, Neza Dizariga Tessin Pipanagan Yotojara Democracy Azurine, Pidrin Mashinija Azuriha, Canadian T the Gorjazi Pinija Zeva. Diniama Aku Dini Pamusinijame to Regaro the Shile Longye Chigan Vodiari Tishi Tabi Pipi Melody Mati Data Russian the show Tishina on General Chigan John Lidu Nenepian Piojimare. ရှိစစ်ရှိဒီမိုကရေစီရေတော်ပုံကာလာတုန်းကတော့အားလုံးတူတူပဲတပါတီအာဏာရှင်စနစ်ကိုဖျောက်ချဖို့ကြိုးစားခဲ့ကြတယ်။အဲဒီနောက်အာဏာသိမ်းစစ်အစိုးရကိုဆက်ပြီးဖျောက်ချနိုင်မှုကြိုးစားရင်ပြည်တွင်းမှာဆက်လုပ်သူကလုပ်လက်နက်ကန်တိုက်ပွဲဝင်မယ်ဆိုပြီးဆုံးဖြတ်ပြီးတော့နေဇာဒေသတွေကိုတောက်ခွဲတဲ့သူကခိုးခဲ့ကြတာပါ။အခုတော့ကာလာရွေရှားသွားပြီးနေဇာမှာတောက်ခွဲတဲ့သူတွေဟာတတိယနိုင်င ပြည်တွင်းမှာနိုင်ငံရေးလှုပ်ရှားခွင့်တွေရကြပြီးတဲ့နောက်မှာပြည်တွင်းအုပ်စုပြည်ပအုပ်စုတွေဆိုပြီးတော့အမျိုးမျိုးကွဲလာတာကိုတွေ့ရပါတယ်။ဒါကြောင့်ဒီပြည်တွင်းပြည်ပအုပ်စုတွေစုပေါင်းပြီးတော့ကြွမ်းကျင်ရခံတာတွေမှာတိုင်းပြည်အတွက်အရင်လိုပဲစည်းစိမ်လုံးနဲ့အလုပ်လုပ်ကြရင်ခီးဖြစ်နေတဲ့မြန်မာဒီမိုကရေစီပြည်ပြောင်းလဲရေးပိုပြီးခီးတွင်လာမလားဆိုတာကိုကျွန်တော်အဓိကဆွေးနွေး ဒေါက်တာတင့်ဆွေကျွန်တော်တို့ NLD လွတ်တော်အမဟောင်းလည်းဖြစ်လက်ရှိအမေရိကန်နိုင်ငံမှာခြေဆိုက်ပြီးတော့နိုင်ငံရေးလေ့လာသုံးသပ်သူဖြစ်ရည်နေတဲ့ဒေါက်တာတင့်ဆွေရှိပါတယ်။နောက်ပြပ88ရေတော်ပေါ်မှာပါဝင်ခဲ့ပြီးတော့အခုအဝေးရောက်တက်ကြလို့ရှားသူဖြစ်ရည်နေတဲ့ဒေါက်တာနိုင်အောင်လည်းရှိပါတယ်။နောက်တခြားစနစ်ကြမဲ့သူတွေလည်းကျွန်တော်တို့လေလိုင်းပေါ်မှာရှိနေပါပြီ။ဆိုတော့ကျွန်တော်ပထမဆုံးဥက္ကုကိုကြီးကိုလေလိုင်းပေါ်ဖိတ်ခေါ်ကြပါရခင်ဗျ။ဥက္ကုကြီးကြားပါလားခင်ဗျာ
။ဟုတ်ကဲ့ကြားပါရခင်ဗျာ။
ဟုတ်ကဲ့ဥက္ကုကြီးအခုကျွန်တော်စောစောကအစအခြေစဉ်ပြောခဲ့သလိုပါပဲ။မပြည့်တော့ကံရရှိကျွန်တော်တို့ပြည်တွင်းမှာနိုင်ငံရေးလှုပ်ရှားမှုတွေလွတ်လွတ်လပ်လပ်အတိုင်းအတာတစ်ခုတည်းရလာပြီဆိုပေမဲ့လည်းပြပမှာရှိနေတဲ့အင်အားစုတွေကလည်းမနည်းဘူးကျွန်တော်တို့ကြံနေသေးတာတွေ့ရပါတယ်။ဒါပေမဲ့ဒီအင်အားစုတွေပြန်လဲပေါင်းစည်းပြပမှာရှိနေတဲ့လူတွေပြည်တွင်းပြန်ဝင်ပြီးတော့လှုပ်ရှားနိုင်ရေးဆိုတာဟာလမ်းကြောင်းဟာထင်သလောက်ပွင့်မနေသေးတာကိုတွေ့ရတော့ဒါပေါင်းစည်းအတွက်တိုင်းပြည်အတွက်ရှေ့ရှုပြီးလှုပ်ကြမယ်ဆိုရင်ပေါင်းစည်းအတွက်ဘာတွေများအကန့်အသတ်တွေရှိနေတယ်လို့ဥက္ကုကိုကြီးမြင်မိပါလဲ။
ဟိုပထမဆုံးကတော့ကျွန်တော်လူပုဂ္ဂိုလ်တွေပေါ့လေကာယကံမြောက်ပေါင်းစည်းနိုင်ဖို့မှာကျွန်တော်တို့ဒီတချို့အခက်အခဲတွေကတော့ဗီဇာပြဿနာပေါ့ဒီပါရောက်နေတဲ့ကျွန်တော်တို့ရဲဘော်တွေဒီရင်းကိုပြန်ဝင်ဖို့ကိစ္စမှာတချို့ဒီဗီဇာဖိတ်ခံထားရတယ်ကန့်သတ်ခံထားရလို့ပြန်ဝင်လို့မရတဲ့ရဲဘော်တွေရှိတယ်ပေါ့အဲတချို့ကြတော့လေကိုယ့်ရဲ့မိသားစုအခြေအနေကိုယ့်ရဲ့ရက်တည်ရေးအခြေအနေတွေအကြောင်းမို့လို့ပဲဒီပါမှာနိုင်ငံသားအဖြစ်နဲ့ခံယူထားပြီးတော့ကျွန်တော်တို့တို့ဒီနေ့နိုင်ငံရေးကိုကာယကံမြောက်ဝင်မလုပ်နိုင်တဲ့ဒီခုနကလက်တွေ့ဆိုင်ရာအခက်အခဲရှိတယ်ပေါ့။နောက်အကန့်အသတ်တစ်ခုကတော့နိုင်ငံရေးရည်တည်ချက်အယူအဆပိုင်းဆိုင်ရာကွယ်လွဲမှုတွေပေါ့လေ။ဆိုတော့အဲ့ဒါမျိုးကျွန်တော်ရည်ဘူးရအဖြစ်ကတော့နှစ်ပိုင်းရှိတယ်လို့ကျွန်တော်မြင်ပါတယ်။ဒါဆိုတော့နိုင်ငံရေးရကွယ်လွဲမှုကတော့လာ2008ဖွဲ့စည်းပုံကိုလက်မခံနိုင်ဘူးဆိုတဲ့အခြေအနေမျိုးအယူအဆပြကြရှိတယ်လို့ဒီပြည်တွင်းမှာကြတော့လေ2008ဖွဲ့စည်းပုံကိုမကြိုက်တော့လည်းပဲလက်ခံပြီးတော့နိုင်ငံရေးပါတီတွေကနေတစ်ဆင့်သူပြင်ကြောင်းလဲဖို့ကြိုးစားနေရတဲ့အခြေအနေတွေလည်းရှိတော့အဲ့တော့ခုနကဒါလူပုဂ္ဂိုလ်ကာယကံမြောက်ပူးပေါင်းဆောင်ရွက်ဖို့အခန့်ဒီအဟံတားတွေရှိတယ်လို့နိုင်ငံရေးအရရည်တည်ချက်ပေါ်လို့သဘောထားဆွဲလွဲတာမျိုးတွေလည်းရှိနေတယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ
်ဟုတ်ကဲ့ကျွန်တော်ဒီဗီဇာပြည်ဝင်ခွင့်ဗီဇာပိတ်တင်ခံရတဲ့ကိစ္စကိုကျွန်တော်နောက်ပိုင်းမှာလည်းနည်းနည်းဆင်းနေချင်ပါတယ်အခုလောလောဆယ်တော့ကျွန်တော်ဒေါက်တာတင့်စီကိုလေလိုက်မှဖိတ်ခေါ်ချင်ပါတယ်ဒေါက်တာဆစ်စီရဲ့အမြင်သဘောထားကိုလည်းကျွန်တော်တို့အရင်ကြားချင်ပါတယ်အချင်းရောအရင်ပြောပြပါအောင်ဒေါက်တာတင့်စီကဟိုမကြသေးခင်ကပဲမြန်မာနိုင်ငံကမြန်မာနိုင်ငံသွားလေပြီးတော့ဒါပထမဆုံးချိန်ပေါ့နော်နှစ်ပေါင်းများစွာအတွင်းမှာပထမဆုံးချိန်ပြန်သွားပြန်ရောက်ခွင့်ရပြီးတော့အခုမကြခင်မှပြန်လာတဲ့သူဆိုတော့အထက်အခြေအနေလည်းပို့ပြီးတော့သိမယ်ပြပမှာရက်တည်နေရတဲ့လူတွေရဲ့အခက်အခဲတွေဟိုဆန္ဒတွေကိုလည်းသိရှိနေတဲ့သူတူဦးဖြစ်တော့ဆရာအမြင်လေးကိုလည်းအရင်ပြောပါအောင
်ဟုတ်ကဲ့ခင်ဗျာကျွန်တော်မြင်လာတော့ဒီမြေ30အပြီးမှာဒီကနေ့လက်ရှိနိုင်ငံရေးခင်းခြင်းအပြင်အတွင်းပေါ့နော်ကျွန်တော်စိတ်ပစ္စည်းကမကောင်းဘူးလို့ကျွန်တော်မြင်ပါတယ်အလားပေါ့နော်ဥတီချက်ကတော့ပါကန်နဲ့စီကိုသွားနေတယ်လို့ကျွန်တော်မြင်ပါတယ်ကျွန်တော်တို့ညီညွတ်ရေးပေါင်းစည်းရေးဆိုတာကတန်ကောင်းပါတယ်ဆိုတော့လည်းကျွန်တော်တို့ဟိုဥတီချက်ရည်ရွယ်ချက်မှာဒီလိုရင်းကိုကျွန်တော်အနေဆုံးဒါအားရကြတော့ တခြားအဖွဲ့အစည်းကျွန်တော်တို့မြောက်များစွာဟိုပွင့်ပြသွားကြတော့ဘာလို့ရှင်ရုံအပြီးမှာအဲပွင့်ပြမှုကလည်းသဘာဝကျတာပေါ့တခြားအဖွဲ့အစည်းတွေကလည်းကျွန်တော်တို့မြောက်လို့ဟာကိုကျွန်တော်ပါဝင်တဲ့အဲ့ဒါပါတီပေါ့နော်အဲ့ဒီပါတီကဟိုကျွန်တော်တို့အပြင်ဖြတ်ပြီးတော့ဒီပါရောက်လှုပ်ရှားသူတွေကိုအဲ့ဒါရတဲ့ဖြတ်မှုတကယ်ဝန်တဲ့မှုတွေကျွန်တော်မသိဘူးပေါ့နော်ကျွန်တော်နားလည်တယ်လို့ကြရတော့ကတော့ဟိုဒီပါချက်ချာနဲ့ထောင်ကြတာအမှတ်ပေးနိုင်လဲတော့မတူဘူးကျွန်တော်ကနားလည်တယ်။အဲဒါကဘာလဲဆိုတော့ကဲမော်ဒယ်တွေကလည်းချစ်ချစ်ချစ်ရှိမှာပေါ့။အဲဒီရဲ့ကြောင့်လည်းကျွန်တော်ကအပြင်းမပြောင်းဘူး။အဲတော့ပိစမှုကောက်ဖို့ကျွန်တော်ပိစမှုတော့မတော်ညမအောင်ဟိုဖျက်ရနေရအနေတောင်းထားတာချင်းတကူဟိုအမြင်မတူကြမှုရှိတယ်။အဲ့ခါတော့လည်းကျွန်တော်တို့ပေါ်စီလေးပြောပြောအဲတတိယလူကြီးပြောပြောမှာခက်တဲ့ဆုံးပြရှိရလို့အဲ့ဒါလေးဥပမာတစ်ခုလေးနဲ့ကျွန်တော်ပဏာမပြောပြရစီခင
်ဟုတ်ကဲ့ကျွန်တော်တို့ပြည်ထဲမှာသွားလာပြီးတော့လှူရှားတဲ့အခါမှာလည်းဒီဆရာပြောသလိုပဲအနေဒီအဖွဲ့အတွင်းမှာအနေဒီပါတီအတွင်းမှာရောဒီတခြားလှူရှားနေကြတဲ့သူတို့ရဲ့အမြင်မှာရောအဲ့လိုမျိုးရှိတယ်ဆိုတာကျွန်တော်တို့သိပါတယ်ဒါပေမဲ့တော်တတိပုဂ္ဂလအဖြစ်ရပ်တည်ပြီးတော့လုပ်နေကြတဲ့လူပုဂ္ဂိုလ်တော်တော်များများဒီရှိစရှိမျိုးဆက်တော်တော်များများကတော့အဲ့ဒီအမြင်မျိုးမရှိဘူးအလုံးဟိုတပြင်းကြီးသဘောထားတဲ့သူတွေလည်းရှိတယ်ဆိုတာကိုလည်းကျွန်တော်တို့တွေ့ရပါတယ်ဆိုတော့ကျွန်တော်ဒေါက်တာနိုင်အောင်ကိုလည်းလေလိုက်မော်ဖိတ်ခေါ်ချင်ပါတယ်ခင်ဗျဒေါက်တာနိုင်အောင်ဟာဆိုရင်လည်းရှစ်လေးလုံးရေတော်ပေါ်မှာထဲထဲဝင်ဝင်ပါဝင်ခဲ့တယ်နောက်နေစဒေတာမှာလည်းဟိုလက်နက်ကန်တိုက်ပွဲကာလကအစကျွန်တော်တို့တော့ရပ်တည်ပြီးတော့လှုပ်ရှားလာခဲ့တယ်ပြင်းရင်းလည်းပြန်ရောက်ဖူးပြီးပြီအခုပြပမှာပြန်ပြီးတော့ရပ်တည်နေတယ်ဆိုတော့အထက်အထက်ပြင်ကိစ္စလေးတွေလည်းတော်တော်လေးတိမိခေါမိရှိနေပြီဆိုတော့ဒေါက်တာနိုင်ရဲ့အမြင်လေးကိုလည်းကျွန်တော်တို့အရင်ကြားပြပြေဦ
းဟုတ်ကဲ့ဟိုကျွန်တော်ကတော့ဟိုလို့ပြောမယ်ကိစ္စနည်းပုဂ္ဂိုလ်ရင်းတော့ပြောမယ်ဒါပေမဲ့ဟိုဘယ်လိုဖြစ်ဖြစ်ဟိုဗာလဲဟိုရင်ဖွင့်ပြီးနားထောင်ပြီးပါလို့မိတ္တရက်ခံကြပါလေအဲ့တော့ပြင်းရင်းကိစ္စကိုပြောမယ်ဆိုလို့ရှိရင်ကျွန်တော်အထက်ထက်မှာအဓိကပြောမယ်ဆိုအင်အားစု၃ခုပေါ့ဗျာအခုကျွန်တော်တို့88ပွင့်နေပေါ့ကျွန်တော်တို့88ပြန်ကောင်းလာကြတဲ့အောက်စုရှိရဲ့နောက် LED နဲ့အချမ်းနိုင်ငံရေးပါတီအားစုရှိရဲ့နောက်ပြီးတော့ဒီအရက်ဖက်လူလူဖွဲ့ပြီးရှိရဲ့အဲ့တော့ကျွန်တော်တို့2012အကုန်ပိုင်းလောက်ကပြန်တော့ဝင်လိုက်ထွက်လိုက်ပေါ့နော်နောက်ဖက်စလုံးနဲ့ရှိတယ်ကျွန်တော်လည်းသွားတယ်အထက်ကဟိုကောင်းမများလေးဒီဘက်ကိုလာကြတယ်အဲ့တော့အဲ့ဒီအချိန်မှာမိတ်ဆက်ကြတယ်မိတ်ဖွဲ့ကြတယ်တရင်ဖရဲကြတယ်အချိန်မျိုးရှိတယ်ဒါပေမဲ့တပြည့်ပြည့်နောက်ပိုင်းမှာဟိုအလုပ်ကိစ္စတွေပြောတဲ့အခါကျတော့ဟိုမိကမတားလုံးဝဖြစ်နေတဲ့အခါမျိုးရှိတယ်။နောက်ဆွေးနွေးတဲ့အခါမှာလည်းဟိုတိုးသွားကြည့်ခါကြတော့တကယ်တမ်းပြောရင်ဒါဟိုတိတ်ပြီးတော့ဟိုထိတိရအောင်မရှိဘူး။နောက်ဒါတယောက်ချင်းကိစ္စလည်းဖြစ်နိုင်တယ်လို့မှ ABS ဆိုလူပေါင်းတိတို့ဆိုလို့ရှိရင်လည်းဒါအဖွဲ့အစည်းလည်းဆွေးနွေးကြတာရှိတယ်။ဒါပေမဲ့အဲ့ဒီလုပ်တဲ့ဟိုဆွေးနွေးမှုတွေရပ်သွားတယ်ပေါ့နော်။အလုပ်တွေမပေါ်ဘူးပေါ့။ဆိုတော့ကျွန်တော်ကဒီထဲမှာဟိုအချိန်ကပြောရလို့ရှိရင်တော့ကျွန်တော်ကဟိုစိတ်ကမှဟိုဘာလဲကျွန်တော်ထင်တဲ့ထင်ချက်ကဘာလဲဆိုတော့ပထမတစ်ချက်ကတန်ကြန်နဲ့ဆိုရင်မူပေါ့နော်ဒါကကျွန်တော်နိုင်ငံတကာမှာလေ့လာတဲ့ခါကျတော့ဒီအိဆိုင်မှုဖွဲ့နဲ့ပြည်ရင်းလှုပ်ရှားမှုနေကြတဲ့မှာအဲ့ဒါအမြဲတမ်းရှိတယ်။ဘာလဲဆိုတော့ဒီဟိုအပြင်းအလူတွေကအုပ်စီးသွားမလားဆိုတဲ့ဥစ္စာမျိုးငွားတော့မသိအောင်ဝင်ရင်သွားမလားဆိုတဲ့ဥစ္စာမျိုးအဲ့လိုမျိုးဆိုရင်မူပြီးရှီကောင်းရှိနေတယ်အကုန်လုံးရှိမယ်လို့ကျွန်တော်ပြောတာမဟုတ်တော့ဒါပေမဲ့ကျွန်တော်တချို့ပြန်တိုင်းကြားရတာရှိတယ်။ဘာလို့ဆိုတော့ဟာဒီလူတွေအပြင်မှာ26နှစ်စလုံးသူတို့နာမည်ကိုရောင်းစားကြတယ်သူတို့ရောင်းစားကြတယ်ဆိုတော့အဲ့လိုမျိုးမြင်ခံရမျိုးတွေအတန်မျိုးကြီးကျွန်တော်ပြန်ကြရတယ်ရှိတယ်။ဒါကဒီတန်ရနဲ့စိုးရိမ်မှုကိုကျော်လွန်နိုင်တဲ့ဆွေးနွေးမှုတွေဒီမရောက်ခဲ့ဘူးပေါ့နော်ကျွန်တော်အမြင်ပြောတာ။နောက်တစ်ခုကဘာလဲဆိုတော့ဒီတခါတလေကြတော့ဒီဟိုဖြတ်တန်းမှုရပဲပြောကျွန်တော်ကဟိုလုံခွင့်နဲ့နီးပရိရပေါ့နော်ကျွန်တော်မှားပြောမပြောဘူး။လုံခွင့်နဲ့နီးပရိရမှာဒီချိုးပါလေမတူတာရှိရတယ်ရှိတိုင်းပဲ။ဥပမာကျွန်တော်ပြောဆက်အောင်ရှင်မကြိုက်တာကြည့်တူရဲဆွေးဆွေးဆွေးနေနဲ့တပြေးပြေးနဲ့ကြောင်းရမယ်ဆိုတာလည်းတူရဲလွတ်တော်တွင်လွတ်တော်ပြင်ပါတွေလည်းတူရဲတခါလေကျတော့ကျွန်တော်ကပါစိတ်ထဲမှာပြန်လာလို့ဟာတခါလေကျငါတို့ကအပင်ကနေပြီးအပြီးကျွေကြတာကိုထိုင်ဆောင်နေရလားပေါ့ဟောဒါနဲ့အလုပ်ကိုဖြစ်ဖြစ်မြောက်ပြီးမြောက်ဆုံးမြတ်ပြီးနဲ့လုံးမလားပေါ့ဆိုတော့အဲ့လိုဟာမျိုးတွေမှာကျွန်တော်ကခုနပြောတဲ့ဥစ္စာမျိုးတွေပေါ့နော်အာဥပမာဆိုကျွန်တော်တို့ဟိုဘာလဲမှယဉ်ကျေးတော့ဖွဲ့စည်းပုံပြင်ဆင်ဆိုပြီးဒီ၃၆ပါးညာပညာဝင်လဲဝင်လာလို့တဲ့ပြီးတဲ့ခါကျတော့ဘယ်လိုပြောမလဲဟိုပြင်ရတော့ပြန်အောင်ဆိုကျွန်တော်တခါလေးကြတော့ဒီ89ကဟို19ကျူလိုက်ဟာမျိုးတော်တိကြတယ်ဒါကျွန်တော်လည်းမရှိပါဘူးเนาะဆိုတော့ဒါဒုတိယချက်ပေါ့နောက်တစ်ခုကဟိုအထဲထဲမှာလုံရင်းလုံနေလွတ်တော်တွင်လွတ်တော်ပြင်ပါလို့ပြောနေတယ်ဟိုအထဲထဲမှာဘာဖြစ်လာလဲဆိုတော့ဒီတပ်ပေါင်းစုတွေမာမိတ်ပုံစံကပြောက်သွားတယ်လို့ဖြစ်တယ်เนาะဒါက
ဒီအတွင်းကျင်ကိစ္စတွေမဟုတ်ဘူးဒါအแทးတည်းမှာပါဟိုဟိုသူ့ဘာသူတည်တယ်လည်းဖြစ်နေတဲ့ကိစ္စမျိုးပေါ့နော်ဆိုတော့အဲ့ဒီကြံမှာတည်းကျွန်တော်အပြင်းလူတွေကဟိုလိုက်ပါစီညိုကြီးဆိုတဲ့ခါမှာကျွန်တော်ဘယ်ကိုလိုက်ပါစီပြောမှာဆိုတဲ့ကိစ္စမျိုးမှာနေရာပြောက်တာပေါ့နော
်ဟုတ်ကဲ့
ဘာလည်းနဲ့နေရာပြောက်တော့ပေါ့နောက်တစ်ခုကအရေးကြီးဆုံးပြောချင်တာကဘာလဲဆိုတော့ဒါဟိုကျွန်တော်အရေးဆုံးပြောတာပါတခါလေကြတော့ဟိုကျွန်တော်ကဘာလဲဆိုတော့ဇန်သူပြောင်းနေသလားမာဘူကပြောင်းနေသလားကောင်းဆောင်ပြောင်းနေသလားဆိုတဲ့ကိစ္စမျိုးတွေကကျွန်တော်စိတ်ထဲမှာဟိုတိုးတော့တိုးတော့ဖြစ်တယ်ဆိုတော့ကျွန်တော်တို့ပြန်လာရဲဆိုတော့တယောက်ချင်းနဲ့ကြွကြွအဖွဲ့စည်းနေပဲပြောပြောကျွန်တော်တို့အတွေ့အကြုံတွေစိတ်ကူးစိတ်သက်တွေပုံကြီးနဲ့ကျွန်တော်ကဖောင်ဖြစ်ကြတယ်ကျွန်တော်ဆိုအဖွဲ့စည်းပဲဖြစ်တယ်ဒါနဲ့အခုဖြစ်နေတာကဘာလို့ဆိုတော့ဖျားပြီးညက်ချက်ခံရတဲ့အနေကြောင့်ညီညာဖြစ်သွားသလားဆိုပြီးတော့မှဟိုဟိုစိတ်ထဲမှာအလုပ်ဖြစ်တယ်ပေါ့ဒါကြောင့်လည်းဘယ်လိုဖြစ်မကျွန်တော်စိတ်မလျှော့ပါဘူးနေ့သုံးစလေးလုပ်ပြီးပြီးအဲကိုနိုင်ရာကိုကိုလုံးနိုင်ကြလားလုပ်မယ်ဆိုတဲ့စိတ်မျိုးပါ
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ဆိုတော့ကျွန်တော်ဒီညမှာကျွန်တော်တခုဝင်ပြီးပြောချင်တာကလည်းအဲ့လိုပါပဲဟိုဟိုပြည်တွင်းရင်ပြပလို့ကျွန်တော်လည်းသဘောထားပြီးပြောတာမဟုတ်အခုချိန်ဟာကျွန်တော်တို့ဒီတယောက်နဲ့တယောက်အားနာရမယ့်အချိန်လည်းမဟုတ်တော့ဘူးနှစ်30ကာလကိုဖြတ်သန်းခဲ့ကြပြီအသက်အရွယ်အားဖြင့်အတွေ့အကြုံအားဖြင့်လည်းဒါဟိုတချို့ဆိုခေါင်းဆောင်မှုအခမ်းအနားမှာနေရာဝင်ယူနေတဲ့သူတွေရှိလာပြီလက်ရှိအာဏာရပါတီထဲမှာလည်းဝန်ကြီးချုပ်တို့ဝန်ကြီးတို့အဆင့်ဟိုလွတ်တော်အမတ်တို့စတဲ့ခေါင်းဆောင်ပိုင်းကဏ္ဍမှာနေရာယူရတဲ့အဆင့်ရောက်လာကြပြီအဲ့ဒီတော့ကျွန်တော်တို့တယောက်နဲ့တယောက်ဒီနေရာမှာအာဏာနေဖို့အချိန်တန်တော့ဘူးပြောစရာရှိတာပုံမှန်လင်းလင်းပြောတင်တယ်လို့ယူဆပါတယ်ဟိုဒီဆွေးနွေးပွဲပြီးရင်လည်းနောက်ပိုင်းမှာဆက်ပြီးဆွေးနွေးပြောဆိုနေကြမယ်လို့လည်းကျွန်တော်သိပါတယ်ဟိုတယောက်နဲ့တယောက်ပေါ့ဟိုပုံကိုချင်းရင်းနှီးမလို့ပဲဖြစ်ဖြစ်အဖွဲ့အစည်းရပဲဖြစ်ဖြစ်ပေါ့နော်ဆိုတော့ကျွန်တော်အခုလီလိုင်းမော်ကိုဆက်ပြီးတော့ဟိုဆွေဝင်ဆွေးနေမဲ့ကိုလမောင်ကိုဖိတ်ခေါ်ကြပါတယ်ခင်ဗျာကိုလမောင
်ဟုတ်ကဲ့ကျွန်တော်တို့အာပြောခဲ့ပေးတဲ့ကိုစောင်းလန်းနဲ့ VOA ကိုအထူးပဲကျေးဇူးတင်ပါတယ်ဗျာကျွန်တော်တို့နှစ်30ပြည့်ခဲ့ပါပြီအဲပြည်ရင်ပြပမှာပေါင်းစည်းပြီးလုပ်တဲ့လူတွေလည်းရှိပါတယ်ကျွန်တော်တို့ဆိုဟိုမရက်ဖန်ဖွင့်မဲ့ဒီမိုကရေစီကြောက်တိုင်ဆိုတာကျွန်တော်ပကိုးမှာဖွင့်မဲ့ဥစ္စာကိုလည်းကျွန်တော်ပြည်ထောင်ပြပပေါင်းပြီးတော့လုပ်ကြပါတယ်ကျွန်တော်သဘောပြောရတဲ့ကျွန်တော်တို့ရဲဘော်ကြီး၃ယောက်ပြောသွားတာကိုပဲကျွန်တော်ဟိုပြန်ပြောချင်ပါတယ်။ဘာလို့ဆိုပထမတော့ခြားကိစ္စပြောလို့ပါ။အဲ့တော့ဒေါ်အောင်ဆန်းစုကြည်နဲ့ပဲပတ်သက်ပြီးကျွန်တော်တိုင်တယ်ပြီးပြောပါမယ်။ဒေါ်အောင်ဆန်းစုကြည်ပထမဆုံးနေအခြေချုပ်ကလွတ်ခဲ့တဲ့၁၂ရက်9လ95နှစ်မှာကျွန်တော်ဒေါ်အောင်ဆန်းစုကြည်တခုမိခဲ့ပါတယ်။အဲ့ဒါအများလည်းမသိပါဘူး။တိတိနဲ့ထင်လို့ပြောပါတယ်။ဒေါ်အန်ဒီ APSDS ကိုဘယ်လိုသဘောထားလဲလို့မေးတဲ့အခါမှာဒေါ်အောင်ဆန်းစုကြည်ကဒီမိုကရေစီရဖို့အတွက်ဤပေါင်းစုံနဲ့လုပ်ရမယ်အန်ဒီကိုတော့ပြော့တယ်ထင်ရင်ထင်အန်ဒီကတော့တွေးဆုံဆွေးနွေးရပဲတဲ့အဖြေကရှင်းပါတယ်ဗျာဒီမိုကရေစီရဖို့ဤပေါင်းစုံနဲ့လုပ်ရမှာပါကျေးဇူးတင်ပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုလာမောင်ဝင်ဆွေးနွေးပေးတာကျွန်တော်ကိုခမောင်လေးကိုလည်းပခုတ်ကူမျိုးကကိုခမောင်လေးနဲ့တခါတည်းဖိတ်ခေါ်ချင်ပါတယ်ပြီးမှကျွန်တော်တို့ပြန်ပြီးဆွေးနွေးတာလေးဆက်လုပ်ချင်ပါတယ်ကိုခမောင်လေးလည်းပြောစရာရှိတာလေးကိုအချင်းချင်းပြောပေးပါဦးခင်ဗျဟု
တ်ကဲ့ကျွန်တော်ပြောချင်တာကတော့ဒီဘက်ကတော့ဟိုအမေရိကအစိုးရနဲ့ကိုအရှိရှိအဖွဲ့ရနေရတယ်။ဒီဘက်ရောက်အဖွဲ့ကြီးဒီလိုရှားမျိုးအဖွဲ့ကြီးတွေကိုဒီလိုမျိုးကျေကျေပြင်းနေဒီမှာနေရာပေးတဲ့မျိုးကြီးနဲ့လေပြေတန်းမျိုးကဆက်ဆက်ကြနေတယ်လို့ကျွန်တော်ယူဆတယ်နော်။နံပါတ်၄ကသူတို့ရဲ့ဒီလိုအဖွဲ့ကြီးတွေကသဘောရမကြည့်ရရေတွေ့နေရတယ်။အဲဒီဘက်ကဒီအဖွဲ့တွေသဘောရမကြည့်ဘူး။ရှိရှိလေးမျိုးကဒီအဖွဲ့တွေသဘောရကြည့်ကြည့်အားနည်းနေတယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျ။
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာအလိုရင်းတူရှင်ဆွေးနွေးပေးတာကိုတိလဲမှုကလေလိုင်းမှာရှိပါသလားခင်ဗျာကိုတိလဲမှုလဲဝင်ဆွေးနွေးပါ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့တော့ဒီစစ်လို့အောင်ကြောင်းမှာကျွန်တော်အနေနဲ့တော့အမတန်မှလည်းဒီကေဝန်လဲပြကောင်းတယ်လို့ကျွန်တော်မြင်တော့ကျွန်တော်အနေနဲ့တော့လင်းပေါ့နော်အဲ့ဒီစစ်လို့အရေးချင်းမှာတော့စစ်မနဲ့ဒီလိုကြီးရပြီလို့ကျွန်တော်သက်ထားတယ်ခင်ဗျာဒါပေမဲ့နော်ဘုတ်တော့နေအစိုးရကနော်ဒီလူတို့ကိုမတရားတက်ဖြတ်တက်တာခဲ့တာတော့လူပေါင်းများစွာတည်ခဲ့တယ်ခင်ဗျာသူအခုတရင်ကမှပြောနေကြတာ3000ပြောနေကြတယ်အမှန်မှာတော့3000အကျော်မှသိတယ်လို့ကျွန်တော်မြင်တယ်။ဘာဖြစ်လဲဆိုတော့ကျွန်တော်တို့ကတော့ပြည်သူလူထုအနေနဲ့စစ်မှန်တဲ့ညီညာရေးကိုလိုချင်တယ်စစ်မှန်တဲ့ဒီမိုကရေစီလိုချင်တယ်ဒါပေမဲ့မရဘူးမရတော့ကျွန်တော်တို့အနေနဲ့ဆက်လက်ပြီးတော့တောင်းဆိုဖို့လိုတယ်နော်ဒီထောက်ရှိအခြေခံဥပဒေအကြီးကသူတို့ချက်တရားမဲ့ဒဏ္ဍဖြစ်တယ်ဗျ။ဘာဖြစ်လဲဆိုတော့ပြည်သူလူထုပြင်းနေတဲ့အခြေခံဥပဒေဖြစ်နေတဲ့အတွက်ပါ
။ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုတိလဲမှုဝင်ဆွေးနွေးပေးတာကျွန်တော်ဥက္ကုကြီးကိုလေလိုင်းမောင်တလဲအလဲပေးချင်ပါတယ်ဥက္ကုကြီးရောအခုသွားသွားဟိုဒေါက်တာတင်းစီပြောသွားတာဒေါက်တာနိုင်အောင်ပြောသွားတဲ့အချက်တွေရှိပါတယ်နောက်ပြီးတော့ဒီသွားသွားဒေါက်တာတင်းစီပြောသွားတဲ့အချက်ထဲမှာဆိုလို့ရှိရင်ဒီပြပကိုရောက်နေတဲ့အဖွဲ့အစည်းတွေအပေါ်နဲ့ဒီထောင်ကျတဲ့လူတွေအပေါ်အန်ဒီထဲကလူတချို့ရဲ့သဘောထားထားပုံအမှတ်ပေးပုံကြီးကမတူဘူးလို့ပြောပါတယ်ဥက္ကုကြီးကိုယ်တိုင်ကလည်းနိုင်ငံရေးကိစ္စနဲ့ထောင်အများကြီးကြားခဲ့တယ်ပြဿနာခဲ့ရတာတွေအများကြီးရှိတယ်ဆိုတော့ အဲ့ဟာကအဲ့ဒီလိုမျိုးအတမ်းမျိုးအခုကြီးကိုယ်တိုင်ကြားမိသလားဥကုကိုကြီးဟောကတော့ဟိုဒီပြည်တွင်းပြည်ပဆိုတဲ့အယူဆတွေပေါ်မှာစောစောပြောထားတဲ့အပိုင်းနှစ်ပိုင်းကွဲနေတာအပြင်ဘာတွေများမြင်မိတာရှိသေးတယ်လဲကျွန်တော်တို့မတူညီတဲ့ဟာတွေရှေ့ဆက်လုပ်လို့ရမယ့်ကဏ္ဍတွေမှာ
အဲကျွန်တော်ကတော့ဒီပြည်တွင်းပြည်ပဆိုတဲ့အဲ့ဒီတမတ်ချက်တွေတဲ့ကိုကျွန်တော်တို့ကဒီအခင်းကျင်းတစ်ခုလုံးကိုခြုံငုံပြီးတော့ဖြည့်ဘယ်လိုချက်သွားရမလဲဆိုတော့ဒီဒီကောင်မြောက်စဉ်းစားတာမျိုးတွေကျွန်တော်ကတော့ဖြစ်စီခြင်းတယ်။ဘာလို့လဲဆိုတော့နားလည်မှုလွဲနိုင်တဲ့ဒီပြည်ရင်းဒီပါအတွင်းရဲ့အပြင်ဆိုတာမျိုးပြောလိုက်ရင်ဟိုတစ်ခုလုံးကိုမခြုံငုံပြီးတော့ပဲနဲ့ကွဲကွာနေတယ်ကိုကွဲနေတယ်ဆိုတဲ့သဘောမျိုးသိပဲပေါက်သွားမှာကျွန်တော်ကတော့စိုးတယ်။အဲ့တော့တကယ်ကကျွန်တော်တို့ဟိုနိုင်ငံရေးအပြောင်းလဲကိုကျွန်တော်တို့သတိထားမိဖို့လိုတယ်။တခုကပြည်ရင်းပြည်ပဘယ်အချိန်မှာချိန်ဆမှုအကောင်ဆုံးလဲလို့ပြောရင်90ရွေးကောက်ပွဲရလအကောင်အထည်ပေါ်ရေးဆိုတဲ့ကာလမှာတုန်းကပြည်တွင်းမှာလည်းဟလာဒီအကြောင်းကြောင်းနဲ့ဆန္ဒပြတာတွေရှိတယ်ပြည်ပကလည်းနိုင်ငံတကာတန်ရုံးတွေရှိမှသွားပြီးဆန္ဒပြတယ်အကျဉ်းသားလွတ်မြောက်ရေးလို့90ရလအကောင်အထည်ပေါ်ရေးလို့ဆိုတော့သွားကြတယ်အဲ့ဒီကနေပြီးတော့2012ဂျာပြတ်ရွေးကောက်ပွဲဝင်လိုက်တဲ့အချိန်မှာပြည်တွင်းမှာစဉ်းစားချက်က2008ကိုမကြိုက်ဘူးဆိုပေမဲ့လက်တွေ့ကြတဲ့နီလန်းအဖြစ်နဲ့တော့ရွေးချယ်လိုက်တဲ့အချိန်မှာ90ရက်လက်ကူဘဝပြုပြီးတော့လှုပ်ရှားနေတဲ့အထူးသဖြင့်နိုင်ငံတကာလှုပ်ရှားမှုကလုံးဝပျောက်သွားတယ်။ဘာလို့90ရက်လက်အကောင့်တွေပေါ်ရေးဆိုတာမဟုတ်တော့ဘဲနဲ့ဟိုပြောရတော့ဘာ issue အကြံရမှန်းမသိဘူး။ဟောဒီနဲ့ချက်ချင်းအဲ့လိုပုံပြောင်းသွားတာကိုတွေ့ရတယ်။အဲ့ဒီကစပြီးတော့ကျွန်တော်တို့ကနိုင်ငံရေးအရကိုလိုက်ကဒါအပြန်အလှန်ဟို coordination ပေါ့ဒီနိုင်ပူပေါင်းဆောင်ရွက်တာမျိုးမဟုတ်တော့ဘဲနဲ့ပြည်တွင်းမှာတက်တက်လုပ်ပြီးတော့ဟိုပြည်ပကဒီအခြေအနေကိုကြည့်ပြီးတော့မြေပြင်ကြည့်ပြီးကဖို့ပြတို့ကိုတို့ပြန်နေရာချရတာပေါ့လေအဲ့ဒီလိုမျိုးဖြစ်တယ်လို့ကျွန်တော်ကတော့မြင်တယ
်ဟုတ်ကဲ့ခင်ဗျာ
အခုအချိန်ဒီမှာကြတော့ကျွန်တော်တို့ကဟလာဒီ NLD အစိုးရလည်းလွတ်တော်တဲ့ရောက်လာတယ်အစိုးရဖြစ်လာတယ်အဲ့ဒီအချိန်မှာသူကအတိုက်ခံတော့ရက်တည်ရတဲ့ပုံစံနဲ့အစိုးရအချိန်ဒီမှာရက်တည်ရတဲ့ပုံစံနဲ့ဟိုအထူးသဖြင့်စစ်တမ်းနဲ့ဆက်ဆံရေးနောက်တစ်ခါဒီငြိမ်းချမ်းရေးဖြစ်စဉ်ကိုသူဥဆောင်ရတဲ့အချိန်ဒီအဲ့ဒီအချိန်ဒီအပေါ်မှာကျန်တဲ့လူတွေကဟိုကျွန်တော်တို့88ကိုလိုက်ကဟိုပြောရရင်ဇပ်ပုအဖြစ်နဲ့ဝန်းရံနေဆိုတဲ့ကဏ္ဍကနေတော့ချက်တုတ်တာခဲ့ရတာဖြစ်တယ်ဖြစ်တော့အခုအချိန်ခါမှာကျွန်တော်တို့ပါဆိုတော့ကျွန်တော်တို့ဆိုတဲ့ခါမှာလည်းအားလုံးမဟုတ်ပေမဲ့နိုင်ငံရေးရကျွန်တော်တို့ယူဆကျွန်တော်တို့သဘောထားယက်တီချက်တီကိုအတိအကျဆောင်ရွက်ချင်လာတဲ့လုပ်ချင်လာတဲ့အယူဆတွေပေါ်လာတယ်ဟဲ့လားဒါပေမဲ့တူညီတဲ့ကိစ္စတွေနိုင်ငံအတွက်အကျိုးရှိမဲ့ကိစ္စတွေမှာလည်းပူးပေါင်းဆောင်ရွက်ဖို့ကျွန်တော်တို့အသင့်တင့်ရှိတယ်တို့တော့အဲ့ဒီလိုအခြေအနေမျိုးမှာပြည်ပကရဲဘော်တွေကဘယ်အခန်းကဏ္ဍကနေဆောင်ရွက်ရမလဲဆိုတဲ့ကိစ္စအပေါ်မှာဟိုပြောရရင်တော့ line machine မှုဖြစ်တယ
်ဟုတ်ကဲ့ဟုတ်ကဲ့
တက်တာမဖြစ်ဘူးဖြစ်တယ်ဒါကြောင့်နောက်ပိုင်းမှာတော့ဖြစ်နိုင်ရင်ကျွန်တော်တို့ကဟလာအခုက online ယူလည်းရှိနေတဲ့အခါကျတော့ Skype တို့ဟလာ Viber တို့အစရှိတဲ့ချင်း Messenger တို့ကနေပြီးတော့လည်းဖြစ်ဖြစ်ကျွန်တော်တို့ကအဲ့လိုမျိုးထိကိဆွေးနွေးမှုတွေရှိရင်တော့ဘယ်နေရာကနေဘယ်သူကဘာလုပ်ကြမယ်ဆိုတာလေးပေါ့အဲ့ဒီဒီဘူးရသဘောထားလေးတော့ပေါ်လာမယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့အားလုံးဟန်ချင်းညီညီတိုင်ပင်ပြီးလှုပ်ကြရင်ကောင်းမယ်ပေါ့နော်ဟုတ်ကဲ့ကျေးဇူးတင်ပါတယ
်ဟော
ကျွန်တော်ဒေါက်တာတင့်စီကိုပြန်ပြီးတော့ဖိတ်ခေါ်ချင်ပါတယ်ဆိုတော့ကျွန်တော်ပြောခဲ့သလိုပဲဒီဒေါက်တာနိုင်အောင်လည်းပြောသွားပြီးပါပြီအာမနာတန်းသူမြင်တဲ့သူ့ရဲ့အမြင်တွေကိုဆိုတော့အခုချိန်ကတောင်းနေတောင်းအားနာမယ့်အချိန်လည်းမဟုတ်တော့ဘူးအားလုံးကစစ်စစ်ချင်းမှာမွေးဖွားလိုက်တဲ့နိုင်ငံရေးအေလောကတွေကိုရောက်လာကြတဲ့သူတွေအားလုံးတပြေးညီနေပါဖြစ်နေတော့အားလုံးကလည်းအသက်ရွယ်အပြင်မတိမ်မရင်းနေရှိနေကြပြီးအတွေ့အကြုံတွေကလည်းမတိမ်မရင်းနေရှိနေကြတာပဲဆိုတော့ဆရာအမြင်ကရော80ဘလို့ခီးသွားကြမလဲကျွန်တော်တို့ခတ်တူလူလေးပြောပြပါဟု
တ်ကဲ့ကျွန်တော်တို့ပြည်ပရောက်တွေကိုပြီးခဲ့တဲ့သမတာဦးသိန်းစိန်ကလည်းဖိတ်ခေါ်ပါတယ်အခုလည်းပဲဒေါ်အောင်ဆန်းစုကြည်ဌာနရကသာမှလည်းဖိတ်ခေါ်ပါတယ်ဦးသိန်းစိန်တက်တချင်းဒီပအနေပြုံးနေတဲ့လူတစုကတော့တွားတာတွေ့ပြီးတော့ဒီ energy ဆွဲလက်ထက်မှာကျွန်တော်သိတဲ့လောက်ကတော့ပြောင်းဝင်တာအစ်ထပ်ပြောင်းဝင်တာကျွန်တော်တော့မတွေ့သေးဘူးခင်ဗျာသို့တော်လည်းပဲခုနကဟိုလိုင်းကနေဆွေးနွေးတဲ့လူတယောက်ပရရှိလေးလို့ကျွန်တော်မြင်လာတဲ့ရှင်းလေးလို့နှုတ်ရှားမှုကြီးဟာနိုင်ငံရေးမျိုးဆက်တစ်ခုကိုပြည်ကြံနာနာမွေးထုတ်ပေးလိုက်ပြီးတာဖြစ်တဲ့အတွက်ကျွန်တော်အမှန်တမှဟုတ်ဝမ်းမြောက်စရာကောင်းတယ်ဟုတ်ကျွန်တော်မြင်တယ်အဲ့ဒီထဲမှာပြပမှာရောက်တဲ့ပုံကိုယ်ဒီမှာအတွေ့အကြုံပေါင်းများစွာရှိတော့သူတို့ဟာကိုအသုံးချလို့ရှိရင်တော့ဟောတိုင်းပြည်ထူထောင်ရေးပေါ့နော်ပါတီတို့ဟိုအဖွဲ့အစည်းတို့ကျွန်တော်မပြောပါဘူးတိုင်းပြည်ထူထောင်ရေးတက်ကြီးဟလာပို့ကောင်းလို့ရေးမှာအများကြီးထောက်ကူဟိုလုပ်နိုင်နေရှိနိုင်တယ်လို့ယူဆပါတယ်အဲ့တော့ဘာဟာခွာဟနေတယ်ဆိုတာကျွန်တော်ဟိုပြောရတာလည်းနည်းနည်းရှုပ်တော့ပေါ့နော်အဲကွာဟာချက်ရှိနေတယ်ဒါကိုအသုံးချနိုင်တဲ့ခွန်လန်းတွေကို
ဟိုဖော်ဆောင်သင့်တယ်လို့ကျွန်တော်ယူဆပါတယ်ခင
်ဗျဟုတ်ကဲ့ကျေးဇူးတင်ပါတယ်ဒေါက်တာနိုင်အောင်ကကျွန်တော်တို့စောစောအုပ်ကူကြီးပြောထားတဲ့အကြံပေးချက်ကလည်းတော်တော်လေးဟိုပါပေါ့တင့်တော်တဲ့အကြံပေးချက်ဖြစ်ပါတယ်ဆက်ပြီးတော့ဒီအင်အားစုတွေဟိုဟိုဘာရှေ့ဆက်ဘလို့နိုင်ငံရေးအရာဘလို့ရှေ့တိုးနေအောင်အရွေးကိုဘလို့ရွေးကြမလဲဆိုတော့တိုင်ပင်ကြရင်ကောင်းမယ်ပေါ့နော်ဆိုတာမျိုးအကြံပြုထားရှိဒေါက်တာနိုင်အောင်ရဲ့အမြင်ကရောရှေ့ဆက်ဘလို့ပုံစံမျိုးနဲ့သွားတင်တယ်လို့မြင်ပါတယ်လဲကျွန်တော်တို့ခတ်တူတူလေးပြောပြပါအောင
်ဟိုကျွန်တော်တကူဟိုအုပ်ကူကြီးပြောတဲ့ဥစ္စာကိုပြန်ပြီးတော့ဟိုတုံ့ပြန်ပြကျင်တာကတော့နော်ဒီ2012ခုနှစ်ဒီကျောင်းဆိုင်ပေါ်ရှိလေလုံကောင်းတယ်လွတ်လာပြီးသိမိကြခင်ပါပဲအဲဦးသိန်းဆန်နေရောဒီပါရောက်သူတွေပြန်လာပါပေါ့နော်ဆိုတော့အဲ့ချိန်တွေကနေပြီးတော့ဟိုပြန်လာဖို့ကြိုးစားကြတာပေါ့ဆိုတော့ကျွန်တော်ပြောချင်တာကအခုကိစ္စမှာကြီးပမှာထိုင်ပြီးတော့လုံနေဖို့ကိစ္စတဲ့ကြီးရင်းကိုပြန်လာပြီးတော့ဝိုင်းအားဖြစ်ခြင်းလို့ဆိုကိစ္စကိုကျွန်တော်ပြောချင်တယ်နောက်ဥက္ကူကြီးပြောတာသဘောတူတယ်ကျွန်တော်ကတစ်ခုလုံးမှာပြောကိစ္စမှာဟိုပေးရှိတော့ဘေးဇက်ကွက်ကဘယ်နေရာနေကြကြမလဲပေါ့ဒါကဒါရှင်းအောင်ဆိုတော့အခုဖြစ်နေတဲ့ကိစ္စကဘာလို့ဆိုကိပမှာရှိနေတဲ့ဟလာဟိုဘာလဲဟိုမချင်းနဲ့တော့အော်နေဆိုတဲ့ဘိုင်းနဲ့ကျွန်တော်ပြောချင်တာပြည်ရင်းကိုပြန်လာပြီးသုံးဖို့ချိတ်ဆက်ပြီးတော့လုပ်မယ်ဆိုတဲ့ကိစ္စကိုပို့ပြီးတော့ပြောချင်တယ်နောက်တစ်ခုကကျွန်တော်တို့ဒီကိပမှာရှိတဲ့ဒီ mainstream ပေါ့နော်ဒီကျွန်တော်ဒီတပ်ပေါင်းစုတွေပေါ့နော်တိုင်းသားတွေပါဝင်ကျွန်တော်96ခုနှစ်လောက်တည်းကဒီတုံးဝဆိုင်တွေ့ဆုံဆွေးနွေးရေးနဲ့ဒါရောလမ်းကြောင်းကိုနော်အာတောင်ဆန်းသူရစပြီးတော့ပြောတယ်ကုလသမဂ္ဂပြောတယ်အဲ့နောက်ပိုင်းနဲ
့ဟုတ်ကဲ့ဒါလည်းဖြတ်ပြပါအောင်ဟုတ်ကဲ့
အဲ့ဒါကြာပြီးသားပေါ့နော်ဆိုတော့အဲ့ဒီနောက်ကိုကျွန်တော်တောက်လျှောက်လိုက်တာနော်အဲ့တော့1990မှာမဟုတ်ဘူးလား2012ရွေးကောက်ပွဲပြည်ပြည်ဟို2018ပြည်ပြည်နော်ဒီ2015နဲ့အလုံးထောက်ခံကြတာပဲနော်ဆိုတော့ကျွန်တော်တို့ကတာဘာလဲနေရာမဟုတ်ပဲနဲ့ဟိုတာဝန်ကိုကြိုးကြတဲ့ဥစ္စာမျိုးဖြစ်တာပေါ့နော
်ဟုတ်ကဲ့
ဆိုတော့ခုနကဥက္ကူကြီးပြောကြလို့ပဲအလုပ်တွေကိုသူ့ကျန်းကျန်တန်းကျန်းကျန်သူ့ဆိုင်ရာဆိုင်ရာသူ့မြန်သူ့မြန်ကဏ္ဍနဲ့ပုံပြီးဆွေးနွေးနိုင်တဲ့အခြေအနေတွေမျိုးကိုဆွေးနွေးနိုင်ဖို့ကောင်းတယ်မာမိဆက်ဆက်လို့ဖို့ကောင်းတယ်နောက်ပြီးတော့တန်တရားတွေမယုံကြည်မှုတွေကြော်လွှားနိုင်တဲ့ဆွေးနွေးမှုတွေကိုစပြီးလုပ်ရင်ဖို့ကောင်းတယ်လို့ကျွန်တော်တင်ပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်အားလုံးပါဝင်ဆွေးနွေးကြသူတွေအားလုံးကျွန်တော်တို့ဟို25နှစ်တုန်းကငွေတူတုန်းကချခဲ့တဲ့ဆုံးဖြတ်ချက်တွေဘာဖြစ်သွားပြီလဲဆိုတော့ကျွန်တော်ဆွေးနွေးဖို့တောင်အချိန်မရလိုက်ဘူးဆိုတော့နောက်တစ်ပတ်မှကျွန်တော်တို့ထပ်ပြီးတခြားအကြောင်းအရာတွေဆွေးနွေးကြသေးတာပေါ့ခင်ဗျ